င်္ဂါပါခင်ဗျ။အင်္ဂါနေ့ညပိုင်းတရားလေးတိုင်းစီစဉ်ကောင်းလေးကိုကျူးကျူးပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်းနိုင်ငံရဲ့ဒီတရုတ်နိုင်ငံခီးစဉ်တဲ့ပိုလမတ်တက်စီနိုင်ငံကိစ္စပါ။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအခုသတင်းပတ်တွင်မှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလမတ်တက်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုရဲ့ဒီဖော်မတ်ကိုတက်ရောက်ဖို့ရှိနေပါရယ်။တရုတ်စိုးရကနေပြီးတော့ကမတ်ထလုပ်နေတဲ့ဒီ OPOR ကမ္ဘာတကွင်းတန်းသတင်းဆိုတဲ့ပိုလမတ်တက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲ။နောက်တူမြန်မာဆက်ဆံရေးတစ်စီးတစ်စောင်းကိုအခုဒီကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့တရုတ်နိုင်ငံချေဆိုင်တဲ့မြန်မာရေးလေးတာသူဒေါက်တာလှကျော်စောဖြစ်ပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရမျိုးသိန်းဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်ကိုကြောင်းနေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ။ဆရာမကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပူလမတ်တစီမံကိန်းကိစ္စပါနော်ဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစင်တွင်မှာပဲဒေါန်ဆန်းစုကြည်ကိုဒီတမတ်ရှိချင်းတင်ကလည်းဖိတ်ခေါ်ထားရဲဆိုတော့တက်တက်ပြီးစားတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစင်တွင်မှာဟို OBOR မဟုတ်တဲ့ဒီပြီးစားဗိုင်းရပ်စ် issue တွေဘာကြီးရှိနိုင်ပါလဲခင်ဗျာဘာကြီးဆင်းနေနိုင်ပါလဲ
ဟုတ်ဒီဒုတိယအကြိမ်ပိုလမတ်တဲ့ဆွေးနွေးပွဲကတော့အဓိကဒီပိုလမတ်တဲ့နဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနည်းကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုပြည်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကျက်ချီလို့ခေါ်တဲ့အရင်ကနိုင်ငံသားဝင်ကြီးဟောင်းပေါ့သူ့ရဲ့ပြည်သားဆရာလေးနဲ့တွေ့ဆုံဝေမျှကမှသူ့ရဲ့ agenda ပေါ့သူတို့ပါလို့မယ်ဆိုတာကြီးညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်ပါရာတွေကလည်းဒီပိုလမတ်တဲ့တက်ဆိုင်နေဟိုင်းတွေပါပဲစီမံကိန်းတွေပါပဲအဲ့တော့ဒီ25ရက်နဲ့29ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ပါလေဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟိုနှစ်ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ပြည်နဲ့ဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထူးတန်းကောင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံကအဖွဲ့အစည်းရတယ်29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း5000ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း3000ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာဒီမှာသူကပြည်ပြည်ဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းကောင်းနဲ့လည်းအတိအကောင်းကောင်း40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲတိကျပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လုပ်ငန်းစဉ်တွေမှာဘာဒီအားနည်းချက်ရှိတယ်ဘာဒီလိုအပ်သေးတယ်ဆိုတာပြန်လည်ထိန်းသိဖို့ပြန်လည်ချိန်ဆက်ဖို့ပြန်လည်ကိုယ်တိုင်ပေါ့ဗျာပြန်ပြီးတော့အပြန်အထိလုံးဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တိကျဘိုင်လက်ဆွဲရှိပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရက်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ဒါကအိုးဘာသူအစရေကဗမာပြည်နဲ့ပတ်သက်လို့ကြိုးပြီမှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာရင်းချမ်းရေးမရရင်ဖွင့်ပြတုတ်တယ်လည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလမ်းမှာစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြီးသားပါဒါကြောင့်မလို့ဟိုတလောတုန်းကကာကျုပ်အဲပိုကျုပ်မင်းအောင်လိုင်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်းပင်ကသမရရှီကျင်းပင်ကသူတို့ရဲ့ဒီဟိုပြည်ပညာရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ပညာရေးကိစ္စကိုပို့ပြီးဖြစ်ဖြစ်စီစီလုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွကြွလုပ်ဖို့ငင်းကြမ်းမင်းရဲ့ဒီလမ်းတွေကိုဖျက်ပြီးပိုလမ်းမှာ project အားလုံးကဒီရောက်ပိုင်းကိုဖျက်ရမှာဖြစ်တာ။အဲ့တော့ဒီဒေသမငင်းရမယ့်နဲ့တော့ဗာလေငင်းရင်းမရဘဲနဲ့တော့ဒီပိုလမ်းမကိစ္စလေးဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သဘောရှိချက်တင်ကိုယ်တိုင်ကပြောတာပဲ
။
အဲ့တော့အဲ့တော့ကလည်းဘူကျုပ်မင်းအောင်နိုင်ကပြန်ပြောရပါပဲ။ဒီပိုလမ်းမစီမံကိန်းတွေကိုသူတို့ထောက်ခံပါလေလို့ပြောသွားတာကြားပါတ
ယ်။ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBOR နဲ့ပတ်သက်လို့အမျိုးသားဆင်ကော်မတီဖွဲ့ထားတာရှိပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့ဆောင်းနေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်းတရားကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်။ဒါပေမဲ့ဒီပိုလမ်းမစ်စီမံကိန်းရဲ့ကြေရိုက်မှုမြန်မာနိုင်ငံထဲမှာဘလောက်ထိကြုံလာနိုင်ပါလဲခင်ဗျာ။ဥမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေညီယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆီမှာဘာများမြင်ထားပါလဲ
။ ဟိုအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီပိုလမကဗမာပြည်တပြည်တည်းမဟုတ်ဘူးလေနည်းတဲ့နိုင်ငံတွေမှမဟုတ်တာနိုင်ငံတိုင်းမှာကိုပြဿနာရှိတယ်သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်သုံးဖက်နဲ့ဆွေးနွေးတာတွေရှိတယ်ဟိုတိုင်းနိုင်ငံမြန်မာပြည်လောင်တဆင်ပြီးတဆင်ဆွေးနွေးသွားမှာပဲဗမာပြည်တည်းမှာလည်းအများကြီးဖြစ်လာနိုင်ပါတယ်ဒါကကျမတို့နိုင်ငံတွေမဟုတ်ဘူးမှာအာဖရိကတိုင်းမှာလည်းဒီလိုပဲပြဿနာပေါ်တာပဲအဲလက်တန်အမေရိကန်မှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဒီရက်တွေရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဒီရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာကမဖြစ်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့အချက်မှာပါသွားတာလိုအပ်တဲ့ရန်ကြားတွေရှိနိုင်တယ်အရင်ငကိုရှိပြီးသားရန်ကြားရဲ့ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာတို့ဘလူတွေဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွန်တန်လူမှုရှိသွားတယ်လုံနေတာရှိတယ်ဥမာဂျပန်တို့အဲဗာလေပြင်းတက်တို့လိုတရားဝင်မပါပေမဲ့ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့အခါမှာ swap system လို့ခေါ်တယ်ဥမာပမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့အခါမှာတရုတ်ရွှေငွေနဲ့ပမာကျပ်ငွေနဲ့တရုတ်လဲနေတဲ့ဆင်းတယ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအစ်စ်တီပေါ့ရန်ဒီယာအစ်စ်တီအဆောက်အုံအစ်စ်တီကိုသူကဟိုရှောင်ဖွေပြီးတော့တက်ဆိုင်ရနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကြာသွားတော့ကျွန်တော်အခု trust ရှင်တချို့ထည့်ပေးခြင်းပါလေအဲ့ဒီထက်ကနေပြီးတော့ဒီ trust ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပါ
ဟုတ်ကဲ့ကျွန်တော်ဂျပန်ဥသိပါတရုတ်မြန်မာဆက်ဆံရေးဒစီဒဇောင်းနဲ့ဆက်နေပြီးတော့ပြည်သူလူထုအကြမ်းမှာအထူးဆိုရင်မကင်းစိတ်ပူနေရတဲ့ဒီအများသိဖြစ်တဲ့အတိုင်းဒီမစ္စတာစီမာကြီးနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတတိယဖြင့် defective government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလောက်ကြီးလောက်နဲ့အခြေမခံတဲ့ကျွန်တော်နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်ကုန်လုံးသွားတဲ့အစိုးရအများကြီးဂတိဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ခိုင်းရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူ့လွှတ်တော်ရဲ့ဒီဂျီဂါဗာမင့်တူဒီဂျီဂါဗာမင့်မျိုးစားဖြစ်တင်ပါလေအနာသိတရားမဝင်တဲ့ဒီဖက်တိုဂါဗာမင့်ရဲ့ဂတိကိုတည်ဖို့ဒီဂျီဂါဗာမင့်ကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိတ်ပဲဖြစ်တယ်လို့တမိုင်းကြောင့်လည်းမကောက်ပါဘူးမိမိနိုင်ငံရဲ့တမိုင်းကြောင့်ကိုလည်းပဲဒီဖက်တိုဂါဗာမင့်များဆက်လက်ပေါက်ဖွားစေဖို့အပိအမျိုးပြရတဲ့ရောက်နေပါလေဒါကြောင့်မလို့ဒီစတိုဂါဗာမင့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူဒီဂါဗာမင့်များဂါဗာမင့်များကဆက်လက်ပြီးတော့တာဝန်ယူရတာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်ဘာကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်နိုင်ငံကိုမကြည်မငြိမ်အောင်လုပ်နိုင်စွာရှိနေပြီးတော့ကျွန်တော်မှလည်းဒီမိုကရေစီမင်းတဲ့ဘဝမျိုးပါဒီလိုဒီဖက်တိုဂါဗာမင့်တွေကိုအလွယ်တကူဖန်တီးပြီးတော့လူတို့ကိုစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လိုပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိတ်ပါဥစိတ်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးကြပါမယ်အခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းဒီလိုင်းပေါ်ပြောင်းလာပြီဆိုတော့ခုနကဆရာမဆက်ကျော်ဆိုကတော့ဆွေးနွေးပါသွားပါတယ်ဒီမြန်မာနိုင်ငံအနေနဲ့ဒီဇုံတရားတော့အခက်ခဲနေရှိရဒါပေမဲ့စိတ်ကြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့တော့เนาะဒီခွန်မျိုးကြီးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိချင်ပါလေဒီပိုလာမတ်စ်စီမံကိန်း UBO စီမံကိန်းကနိုင်ငံပေါ်တက်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျအ
ဲကျွန်တော်ရဲ့အမြင်ကတော့ဒီဒီအတိုင်းတော့ကျွန်တော်တို့ပိုလာမတ်စီမံကိန်းကိုဆက်ဆောင်နေနေတာကအဲကျွန်တော်တို့ဒီကျွန်တော်ရှိခဲ့တဲ့ကိုယ်တိုင်ပေါ့လေဒီဈာရီရုံးခဲ့တဲ့နောက်ပြီးတော့အလေးထားခဲ့တဲ့ပုံလေးကျွန်တော်တို့ဒီဒီဒီချင်းဆက်ဆံရေးအပေါ်မှာအခြေစိုက်ပြီးတော့ဆက်ဆံနိုင်လို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံလေးဒီဒီနိုင်ငံလေးဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တန်းတော်တမရုံးချင်းဆက်ဆံရေးနောက်ပါတီပါတီချင်းဆက်ဆံရေးဟာအင်တန်းမှတောင်းတဲ့အနေအထားလေးပါရှိတယ်လို့ပြောလို့ရပါတယ်ဒီပေါ်လေးတည်းဒီဒေတာချက်တွေအတိုင်းမှာတော့အားတဲ့ချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်အခု DRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလေးတွေဒီဒေတာချက်တွေလို့ကျွန်တော်နားလည်ပါတယ် 2014ခုနှစ်မိုးဝင်ကာလမှာကျွန်တော်တို့သမန်ရှိချင်းပြင်ပြောခဲ့တယ်ပေါ့လေဟိုစကားအရဆိုရင်ဒီအတိုင်းအောင်မြင်ဖို့ OBO အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်သူပေါင်းဆောင်ရွက်မှုမှာအရင်ကအရေးကြီးတယ်လို့ကျွန်တော်ပြောပါတယ်အသက်ကြီးကျော်လို့ပြောပါတယ်အဲဒီချိတ်ဆက်သူပေါင်းဆောင်ရွက်မှုမှာအာရှဒေသချိတ်ဆက်သူပေါင်းဆောင်ရွက်ဒီအခွက်ကိုကျွန်တော်ဒီမှုအခြေခံအုပ်ရအကောင့်ကိုဒီအတင်းကိုသူပြောခဲ့ပါတယ်အဲ့ဒီလိုအခြေခံအုပ်ရအကောင့်လို့ဆိုရင်ဒီဒီဒီချင်းဆက်ဆိုင်ရေးအကောင့်မှုလိုအပ်တယ်လို့ရှင်းရှင်းလင်းလင်းကိုယ်တိုင်ကပြောခဲ့ပါတယ်အဲ့တော့ဒီလိုဒီလိုချင်းဆက်ဆိုင်ရေးအကောင့်မှုဆိုရင်ကျွန်တော်တို့ဒီအတိုင်းကိုပုံဆောင်တဲ့နေရာမှာပဲဖြစ်ဖြစ်မပြောနိုင်တဲ့ရဲ့ဂျင်းကြီးမြုံနယ်မှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပုံဆောင်တဲ့နေရာမှာပဲဖြစ်ဖြစ်နော်အယုတ်အစိုးရခေါင်းဆောင်တွေပြည်ထောင်စုအကြီးအကဲတွေအနေနဲ့မြန်မာပြည်သူလူထုရဲ့အသံကိုအရင်းနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါလေ။နောက်မြန်မာနိုင်ငံမျိုးမှရှိတဲ့သတင်းမီဒီယာတွေရဲ့အသံအရာအခွင့်အရေးတွေရဲ့အသံကိုလည်းအရင်းနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါလေ။အဲ့ဒီလိုဆောင်ရွက်နိုင်လို့ဆိုရင်ဒီအတိုင်းကကျွန်တော်တို့နိုင်ငံတွင်းမှာဒီချက်ပြည်ပြီးတော့ဖြစ်ရောက်နေတဲ့ပြင်ဆင်တဲ့အလုပ်ဖြစ်နေလို့ကျွန်တော်ကတော့သုံးသပ်ပါ။
ဟုတ်ကဲ့။ကိုရန်မျိုးသိခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အသံနားထောင်ဖို့မြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကတော့လက်ရှိမှာလုံနေလားလက်ရှိမှာအားနေချက်ရှိလားသိစားဆောင်နိုင်လားတိုးနေတာဘက်ကပြည်ညီမဆူရကဖြစ်ဖြစ်ပ
ါလက်ရှိအခြေအနေမှာပြောရင်တော့ညီမဆူရအပိုင်းကဘူးသူတို့ဆူရနဲ့တိုးကုမ္ပဏီပိုင်းကဘူးသူတို့ရောက်ရောက်ဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကရေးပါတယ်အဲ့ဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတောင်ဆွေးနွေးသွားတဲ့အဆောင်ကျွန်တော်တို့ပြစိတ်တရီသားလေးခလိုက်တာအဲ့ဒါလက်ရှိပေါ်လေ ARD မြို့ဆောင်မြို့ညာမြို့ဝန်ဂျီအားရဲ့ဆူတန်ဂျီနေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့မှနိုင်ငံတွင်းမှာအခုအတန်လေးတော်တော်လေးကိုချိန်ချတော်တော်ထွက်နေပါတယ်။ဒါနဲ့အနေပတ်သက်ပြီးတော့ဒီလက်ရှိ NGO အစိုးရလက်ထက်မှာ2016ဒေါက်တာဆန်နေရီမှာဒီလေးပါဖြစ်ဖြစ်ပုံသက်ရေးကော်မရှင်ဆိုတာကိုဖွဲ့ခဲ့ပါတယ်။ဒါကြောင့်အဲ့ဒီနောက်ပိုင်းမှာဒီကော်မရှင်ရဲ့ပုံစံချက်တွေနဲ့ဟလာပြည်သူလူထုတွေကိုအချက်လက်တွေအစားအစာတွေအစီအစဉ်ပြည်တော်ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတော့တွေ့ရပါတယ်အဲ့တော့ BRI ချိန်မှန်ဂျီဒီတစ်ခုလုံးနဲ့ပတ်သက်ရင်လည်းအလက်ရှိအခြေအနေဖြင့်အဲ့ဒါမြန်မာပြည်သူလူထုအများစုကြီးကိုအဖွဲ့အစည်းနဲ့အမှုရှိရှိနဲ့အပြည့်ပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်ဂျမ်းမှာအားနည်းပါတယ်နောက်တရုတ်အစိုးရဘက်ကနှုတ်ကုမ္ပဏီတွေဘက်ကလည်းအင်ဂျမ်းမှာအားနည်းပါတယ်အဲ့ဒီအတွက်ကြောင့်မို့လို့အဲ့ဒီလိုအားနည်းချက်တွေကဘာလို့ကြာနေလဲဆိုတော့ဒီလိုတရားရှိခြင်းရဲ့အတိုင်းဝန်ချက်ကိုမလိုက်နာဘူးဖြစ်နေပါတယ်အခုတရုတ်ကတရားရှိခြင်းကိုပြောတယ်ဒီ collectivity ဟာလို့ဒီအရင်အသက်ကြီးကျော်ပဲ collectivity အားကိုဆိုရင်အပြည့်အစုံကြီးချက်ဆိုင်အားကိုဒူရဲဆိုတဲ့အချက်ကိုလက်တွေ့ကြည့်ကြည့်ပါလေဒီတော့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျာကိုရန်မျိုးသိန်းဒီလမ်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်တော့ရှင်တူဒီလမ်းပေါ်မှာရှိတယ်လို့ပါကိုစီစီကျော်တူတတုတ်ဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်
ဟုတ်ပြန်ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပြောပါခင်ဗျာစနေမင်းမြတ်အချက်ကိုပြောပါအ
ဲကျွန်တော်ပြောနေတာတော့ဟောပါဗျာဟိုကျွန်တော်တို့ဒီ DIY ဆိုင်ကြီးလာဒီပြည့်အစိုးရအနေနဲ့ကျွန်တော်တို့ဒီ DIY ဆိုင်ကြီးဒီနာမတစ်ချောက်ဒီပုံနာမတစ်ချောက်မှာတွားတဲ့ဆိုင်ကြီးဒီနာမတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PDD ရဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ PDD ရဲ့အစာကိုပြုကြအစိုးရအနေနဲ့ဟိုနားထောင်ပြင်လေဟိုအဲလို့အဲနားထောင်ပြင်တယ်လို့ကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ကိုစည်းစင်းကျော်တော့ဘယ်လိုမသိကျွန်တော်တို့ပင်နာဆင်းတဲ့သူတွေကိုဆက်ပြလိုက်ပါမယ်ကျွန်တော်ဒေါက်တာဆာကျော်ဇော်ကိုမေးကြည့်ပါတယ်ခုနကကိုစည်းစင်းကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရင်းနှီးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလို့ခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာပြည်ရဲ့စိုးရိမ်ချက်ကလည်းအခုတော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြလို့တရုတ်စိုးရိမ်အနေနဲ့ဒီ PRN စီမံကိန်းတွေကောင်းတဲ့ဖော်ရဲနေရာမှာလူလူကိုဆက်ဆံရေးပေါ့နော်ပြည်သူပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျာအားနည်းနေများနည်းနေသလား
ဟုတ်သူတို့ရဲ့ BRI ရဲ့သူအဲ့ဒီပိုလန်မှာတက်ကြည့်သူရဲ့ဟိုနည်းနည်းမှာကရီမိုင်းချက်မှာကိုကဒ ဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်။အဲချိတ်ဆက်မှု၅မျိုးထဲမှာအခုနောက်ပါလေဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါလေ။အဲသူချိတ်ဆက်မှု၅ခုကတစ်ခုက policy ချိတ်ဆက်မှုပေါ့နိုင်ငံချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အအုံချိတ်ဆက်မှုအခြေခံအဆောက်အအုံချိတ်ဆက်မှုကသူကအပြော့တွေအမာတွေဆိုပြီးရှိပါလေ။အမာတွေဆိုတာကခုနဟိုကုန်းလန်းနေရီလန်းနေတာတွေပေါ့ဗျာ။အပြော့တွေဆိုတာကတော့အဲ့ဒီဟာချိတ်ဆက်မှုကိုတစုံတရာဟိုနဲ့ပါလေအထောက်အကူပြုတယ်ဟိုမှာပါလေကုံသွေးကြီးနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုလို့ပါလို့ပေါ့ဗျာနောက်တတိယအချက်ကကုံသွေးကြီးချိတ်ဆက်မှုကတော့လူလတ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပုံပြီးတော့တန်းတူညီမျှရှိသွားတဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap systemပါနာရေးစနစ်တည်တနိုင်ငံနဲ့တနိုင်ငံဒီနေစားတည်ကြော်ပြီးတော့ဟိုတော့ Belt and Road ကနိုင်ငံတွေအများကြီးဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီကြားတွေကဟိုဥပဒေတွေကိုချိန်ညှိမှုပေါ့ဗျာအဲ့ချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနကဟိုဆရာရန်နေပင်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းညဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အစ်စ်အမျိုးမျိုးနော်အစ်စ်အမျိုးမျိုးမှာဘယ်ဆုံးကပြန်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးကိုကျန်းမာရေးကိုအဲ့ဒီဟာတွေအပြာဟာပညာတော်သင်ဆွတ်တာတွေအပြာဟာယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ်
ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြေသွားတဲ့ထဲမှာဒီမနက်ငယ်ထဲမှာအခုမြေဆုံကိစ္စတွေကတော့ဖြစ်နေတဲ့ခါကျတော့မြေဆုံကိစ္စပေါ်မှာမချိနှက်မှုတွေကတော်တော်လေးကြီးမားတဲ့ခါကျတော့ပြုတ်ရင်းနှိမ့်နာမှုတွေလည်းပတ်သက်လို့မချိနှက်တန်တွေလည်းကျွန်တော်တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BRI စီမံကိန်းတကယ်လုပ်လာမယ်ဆိုရင်နောက်ဆက်မဖြစ်နိုင်ဘူ
း Hello
ဟုတ်ကဲ့ဆရာမကြားလာပြီကျွန်တော်ခုနပြောသွားပြီမြေမနက်ငယ်ထဲမှာဒီမြေဆုံပါဝင်ပြုတ်ရင်းနှိမ့်နာမှုတွေလည်းပတ်သက်လို့မချိလည်မှုတွေကတော်များလေးကြားနေရတော့ဒါက BRI လုပ်ငန်းအတွက်သွားပြီးအနောက်ဆက်မဖြစ်နိုင်ဘူးလားခင်ဗျာ
အဖြစ်နိုင်တာပေါ့ကျွန်မခုနပြောလို့ပဲသူကအဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနင်္ဂနွေနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနည်းအားအီဂျစ်ကတောင်မှအီဂျစ်ကဟိုဆက်ရင်တရုတ်ဖွင့်ပွဲမှာတောင်မှဖွင့်တဲ့တရုတ်ပါမကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလုပ်ရတော့လာပဲတဲ့ဟုတ်တယ်သူတို့ကာလာပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါလေဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထင်းမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အညီနဲ့ပြောလို့ဆိုရင် BRI စီမံကိန်းကြီးကိုတကယ်တော့လုံးလာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေကျွန်တော်ဗာများမြင်လက်ခင
်ဗျ။ဟိုကျမတို့ကကျမတို့အတွက်ရတဲ့ရထိုက်ချတွေကိုသင်ချပြဖို့လို့လေ။သင်ချဟိုဘယ်လိုခေါ်မလဲ။သင်ချစနစ်တကျရှာဖွေတဖို့လိုပါတယ
်။ဟုတ်ကဲ့အဲကျွန်တော်အဲအားနဲ့ပတ်သက်လို့ဒေါက်တာရန်မျိုးသိန်းကိုလည်းမေးချင်ပါတယ်ခင်ဗျာလက်ရှိဒီ BRI လုံး BRI စီမံကိန်းတွေကပြောမဆိုနိုင်ငံပေါင်းတရာကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမဆိုရင်အခုအဲဒီဒေါက်ဆာစီဒီကိစ္စတွေမှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေဒေါက်တာရန်မျိုးသိန်းပါနေနိုင်ပါလဲ
အဲကျွန်တော်အမြင်ကတော့လက်ရှိအဲဒီနိုင်ငံပေါ်မှာပုံစံဒေါက်ဆာစီချီဦးဆောင်တဲ့အစိုးရအနေပေါ့လေကျွန်တော်တို့ဒီ BRI ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်ရှင်းနေရှိပေါ့ကျွန်တော်ပြပါဒီစီဝါရေးစိတ်ဆက်ကြတဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းနဲ့ပေါ့လေတော်တော်ရှိရှိအဲဒီလိုရှင်နေဆက်ပြီးတော့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းဒီအားအကြောင်းမလို့လည်းပဲမြန်မာဘုံကကျွန်တော်တို့ဒီစတန်ဒါ့နဲ့ကျွန်တော်တို့အာကျွန်တော်တို့ချက်အဲဒါကြောင့်တခုလေးရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီလမ်းတွေကရှမ်းကုန်ကိုခွဲထွက်ခဲ့တော့ဒီဆိုင်ပုံစံကျွန်တော်ရှိရမယ့်ပုံစံပြောင်းလာတာကိုသိရပါတယ်။နောက်ပြီးတော့ကျွန်တော်အနေကတော့ဒီအဲဒီ BRI စီမံကိန်းကိုဟာတော့ဒီတူရောနိုင်ငံကလည်းတောင်းပြောပါလေဒီကိစ္စကိုနိုင်ရှိရမယ်ပေါ့။ဘယ်လိုဖြစ်ရလဲ။နောက်တော့ BRI ရဲ့စီမံကိန်းတွေမှာမျှော်လင့်ချိတ်ဆက်မှုရှိဘူးလို့ဆိုရတာပါ။အဲ့တော့ကျွန်တော်ဆိုချင်တဲ့ကတော့ဒီ BRI ရဲ့စီမံကိန်းကိုအခုတည်းပေါ်နေနေရမှာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းတွေအဖြစ်ရင်းရင်းရင်းဖြစ်ပြီလေ။အဲ၊ကျိုးသဘောမျိုးဆက်ဆက်နေနေဆိုရင်တော့ဘူလာချမ်းမဲ့ထားတဲ့မူဝါဒဒီလေအဲ့ဒီလိုမျိုးဖြစ်ပါဦး။ကျွန်တော်အနေနဲ့ကတော့ဆွေးနွေးပါလေ။ဒါပေမဲ့လက်ရှိအခြေအနေကကျွန်တော်တို့ကတည်းကလေးပဲ။နော်။ဒီအစိုးရပိုင်းအဖြစ်တော်ပိုင်းနောက်အချက်အလက်အဖွဲ့ရှိတဲ့အပိုင်းနောက်ရည်ရည်ပိုင်းကဖက်ချင်းညီညီနဲ့နော်ပြည်ပေါင်းဆောင်ရွက်နိုင်လို့ ့မိမဆောင်ကြည့်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါမှပြားနိုင်ဖို့အကြောင်းပြုပြီးတော့ကျွန်တော်နိုင်ငံတွင်းမှာအလုံးဆိုင်ခွင့်လမ်းတွေတိုင်းနဲ့ဆိုင်နဲ့ချီပြီးရလာမယ်ရှိရင်ဒါကကျွန်တော်ပြည်သူတို့အတွက်အကျိုးပြုနိုင်တယ်လို့မြင်ပါတယ်။ဒါဆိုတော့လည်းတစ်ဖက်ကဟာလာအဲ့ဒီရလာတဲ့အလုံးဆိုင်ခွင့်လမ်းတွေကနော်ထိုက်တန်တဲ့ဒုက္ခလာစာတွေကိုပြေးပြီးတော့နော်ထိုက်တန်တဲ့အကျိုးကျေးမှုတွေကိုဖလှယ်ပေးနိုင်တဲ့အခုတမ်းမျိုးဖြစ်ဖို့အလိုအပ်ပါတယ်။ဒါကိုလည်းကျွန်တော်တို့အစိုးရရောစစ်တော်ရောနောက်ရက်ဆက်အဖွဲ့အစည်းတွေရောသတင်းမီဒီယာတွေရောအထောက်ကြည့်ပြီးပြည်ပေါင်းကြီးနိုင်ဆောင်ရွက်နိုင်လို့ကအရန်ကိုရည်ကြည့်တယ်လို့ဒီမှာ
ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိကိုနောက်ဆုံးခုပဲနေကြပါလေ။အခုမြန်မာနိုင်ငံကဒီ PI စီမံကိန်းကပြောမဆိုနှိရှိစီမံကိန်းပါပဲ။ဒါနဲ့ဒီမြန်မာနိုင်ငံကဒီနှိရှိစီမံကိန်းပါပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အချိန်ကြီးပြင်ဆင်ချက်ပေါ့နော်။ဆိုလိုတာကနိုင်ငံရေးအခင်းကျင်းတွေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BRI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့တန်းတူအဆင်သင့်ဖြစ်နေပြီလို့ယူဆပါလား
အဲ့ဒီအချက်လေးတစ်ခုပိုင်းမှာတော့ကျွန်တော်လည်းသိတော့မသိချဘူးအဲဒီတော့လည်းပဲကျွန်တော်တို့ကကတော့လက်ရှိချိန်မှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကျွန်တော်တို့နိုင်ငံလက်ရှိချုပ်ပြီးရတဲ့နိုင်ငံသားဆက်ဆံရေးအချက်အလက်ဆိုရှင်လုံးကမူဆိုင်တာအချက်အလက်တွေရပေါ်နေဆုံးလေကျွန်တော်တို့က BRI ကိုမလွဲမသွေကျွန်တော်တို့ဒီပေါင်းဆောင်ရရမယ်အခြေအနေမှာရောက်နေတယ်လို့ကျွန်တော်ပြောပါတယ်။အဲဒီအခါကျတော့ကျွန်တော်တို့ကအားနည်းချက်ရှိမယ်လိုအပ်ချက်ရှိမယ်။အဲဒီတော့လည်းတစ်ဖက်ကအစိုးရသွတ်ပုံလေးကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေ။အခုဒီလူကြီးနဲ့အခုရက်ဖက်အတွက်ရှိနေတဲ့သတင်းမီဒီယာတွေနဲ့တကယ်ကြည့်လို့ဒီပေါင်းဆောင်ရပြီးတော့ပြင်းရတာမျိုးရှိရှိဟိုရုပ်ကြီးမျိုးရှိရှိဟိုဆောင်ရနိုင်တဲ့ရှိရင်ကျွန်တော်တို့အချိန်ကြီးကတချို့ကနောက်ဆက်ဆက်ပုံနဲ့ဆက်နေတဲ့အတွင်းမှာ
ဟုတ်ကဲ့
ဆက်နိုင်တယ်လို့ကျွန်တော်က
ဟုတ်ကဲ့ကျွန်တော်တရားဒီလိုက်စီစဉ်အချိန်ဆစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာလှကျော်စောင်းနဲ့ဒေါက်တာရံမျိုးသိန်းနောက်တင်တဲ့သောရှင်ဒီအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာတရားဒီလိုက်စီစဉ်ဒီမှာပဲဆက်နောက်ပြန်ပြီးပါစီစဉ်တော့